ကနေ့တော့လူငယ်တွေနဲ့အတူကျွန်တော်အင်းအားကံမောင်ရုံးမှာထိုင်ရင်းနဲ့ရလာတဲ့ဇကားအတွေ့တွေကိုမျှဝေခြင်းပါတယ်ကျွန်တော်လူငယ်တွေနဲ့ထိုင်နေတယ်ဆိုတာဘယ်လိုလူငယ်တွေလဲဆိုတော့နိုင်ငံတကာမှာသွားပြီးတော့ပညာသင်ရင်းအလုပ်တစ်ဖက်နဲ့ဝင်ငွေရှာရင်းအားလက်တဲ့အခြေလေးမှာကိုယ်တိုင်းပြည်ကိုပြေးလာပြီးတော့နားမျက်စိဖွင့်တဲ့လူငယ်တွေနဲ့သွားပြီးတော့တွေ့တာပါအဲ့တော့ဘာကိုတွေ့နေရလဲဆိုတော့ဒီမှာရှိတဲ့မိန်းကလေးတစ်တိုက်ကအဲ့ဒီကံမောင်ရိုးတစ်ချောင်းမှာကိုယ်ပုံကိုတပ်ပုံပြန်ရိုက်လိုက်အဲ့ဒါကို Facebook ပေါ်ကိုတင်လိုက်နောက်တစ်ပုံထပ်ရိုက်လိုက်နေရာရွှေ့လိုက်ရိုက်လိုက်တင်လိုက်ပြီးတော့သူတို့ကိုဟိုလှတယ်လို့ဝေဖန်တဲ့သူတွေကိုကျေးဇူးတင်ပါတယ်လို့ဘာလို့စသဖြင့်ပေါ့ဗျာအဲ့ဒါတွေကိုအချိန်ဖြုံးနေတာကိုသူတို့တွေ့တဲ့အခါမှာပြီးရင်အဲ့ဒီမိန်းကလေးတွေကမလှမ်းမကန့်သဘောကိုလာထိုင်တဲ့အခါမှာသူတို့ရဲ့ပြောတာတွေကိုကြားနေရပါတယ်အဲ့တော့နိုင်ငံတကာမှာပညာသင်အလုပ်လုပ်နေကြတဲ့လူငယ်တွေကအဲ့ဒါကိုနားထောင်ပြီးတော့ပြန်ပြောကြတာပါသူတို့တိတ်အားနေကြတယ်လို့တချို့ကပြောပါတယ်တချို့ကကြတော့လေလိုက်ပြီးတော့စဉ်းစားပေးပါတယ်တကယ်တော့ဘဝဆိုတာအဲ့ဒီလိုကိုလှလာမလှလာဆိုတာကိုလူတကာကိုလိုက်မေးပြီးတော့အချိန်ဖြုံးနေရမယ့်အလို့မဟုတ်ဘူးလို့စပြီးဆွေးနွေးတဲ့လူကဆွေးနွေးတာပါဒါပေမဲ့ကျွန်တော်တို့စီမှာတော်တော်များများကတော့ဒါရည်ကြီးမှုတစ်ခုလိုတောင်ဖြစ်လာနေပါပြီခကြီးသွားကြတယ်ဆိုရင်ကျွန်တော်အများအားပြောလို့ရှိပါတယ်လူငယ်တွေဟာရောက်တဲ့အရာတိုင်းမှာနောက်ခံထားပြီးတော့သူ့ဘဲကိုရောက်နေပြီဆိုတာကိုသတင်းပို့လို့ရှိပါတယ်ဘ누구ပို့တာလဲဆိုတော့သူ့ Facebook ကမိတ်ဆွေတွေအကုန်လုံးကိုတဲ့ဒါကိုပဲဟိုတယ်စကားအသုံးနဲ့ဆိုရင်သူတို့ check in လုပ်တယ်လို့ခေါ်ကြတာပေါ့ဘယ်ကိုရောက်ပြီဘယ်ကိုရောက်ပြီစသဖြင့်ပေါ့လေအဲ့နောက်ခံရိုက်ကြပါတယ်အဲ့တော့ခုနကလို့နားမျက်စိဖွင့်ထားတဲ့လူငယ်တွေကတွေ့တဲ့ခါကျတော့ဒါဟာဖြင့်တစိတ်အချိန်ဖြုံးတာများလွန်းတယ်လို့စပြီးတော့ပြောပါတယ်ပြီးတဲ့ခါကျတော့ခုနကဝေဖန်သလိုပေါ့လေသူတို့အတွက်ကောမလုံးရှိတဲ့ပတ်ဝန်းကျင်ဆိုလိုတာကသူတို့ကဲစာပေအပါအဝင်ပေါ့ဗျပညာရတဲ့ကိုလေ့လာလိုက်စားဖို့ပတ်ဝန်းကျင်ကောင်းကောင်းဝရှိရလားပြီးတဲ့ခါကျရင်သူတို့ရဲ့လုံအားကိုထက်ထက်တန်တန်ပေးနိုင်မဲ့ပတ်ဝန်းကျင်ရှိလားမရှိတဲ့အခါမှာလူတွေကလုံမိလို့ရလုံနေတာပဲလို့လဲဝိုင်းပြီးတော့တွေးကြပါတယ်အဲ့တော့မေးပါတယ်နိုင်ငံတကာမှာလည်းအင်တာနက်သုံးကြတာပဲတဲ့ဘာတွေလုပ်ကြလဲဒါပေမဲ့သူတို့အများစုကတော့လူငယ်တွေကအလားချင်းမရှိကြပါဘူးသူတို့မှစာသင်ရတဲ့အချိန်တွေရှိတယ်ပြီးလို့ရှိရင်ညနေပိုင်းဆိုရင်အလုပ်တွေကိုစီဝင်ရပါတယ်ချမ်းသာစီဖြစ်သေးစီးရင်စီဖြစ်စေပါသူတို့ကမိဘစီကလက်ဖြတ်မတောင်းညင်ကြတဲ့အတွက်ကြောင့်ကိုယ်တိုင်အလုပ်တွေလုပ်ရတဲ့အခါမှာတနေ့ကမောဟိုက်ပင်ပန်းပြီးတော့သူတို့ဟာညအိယာဝန်ကန်နီးမှအိမ်နေပြန်ရောက်ကြတာပါအဲ့တော့သူတို့အချိန်ဖြုံးမှုမရှိပါဘူးသူတို့ကယထာပေါ်မှာဖြစ်ဖြစ်ခဏတဖြုတ်မှာအင်တာနက်ကိုဝင်ကြပါတယ်ကြည့်ကြပါတယ်အဲ့မှာဘာလုပ်ကြလဲဂိမ်းဆော့ပါတယ်ဟုတ်ပါတယ်ဒါကိုသူတို့ဝန်ခံပါတယ်နောက်တစ်ခါအကြောင်းစာတွေနဲ့ပတ်သက်ပြီးတော့လေ့လာမှုတွေလုပ်ကြပါတယ်ဒါပေမဲ့သူတို့ကအဲ့လိုပဲစော့ကစားရင်းလေ့လာရင်းနဲ့ဘာလဲဆိုတော့အသည့်တီထွင်ဖန်တီးမှုတွေသူတို့လုပ်တယ်ဆိုတော့ကိုဆက်ပြီးတော့ပြောပြနေတာပါဒါကြောင့်မလို့စော့ခွဲခေါ်တဲ့အမှုတွေကိုတီထွင်ဖန်တီးတဲ့လူငယ်တွေအများကြီးပေါ်လာတယ်သူတို့ရဲ့ဘူးတုဒချက်ထွင်မှုပေါ့လေအဲ့ဒီနယ်ပယ်ကိုသူတို့ရောက်သွားကြတယ်အဲ့တော့လူမှုကွန်ရက်တွေသုံးဖို့ရည်ရွယ်ချက်ကိုလူငယ်တွေပဲကျွန်တော်ပြောခိုင်းပါတယ်သူတို့ကစဉ်းစားကြည့်တယ်ဒီလိုတဲ့နံပါတ်1ကတယောက်နဲ့တယောက်အဆက်အသွယ်ရဖို့လှုပ်လာကြတာတဲ့နံပါတ်2ကအချက်လေမျှဝေဖို့ဖြစ်လာတာတဲ့ဟုတ်ပြီအဲ့တော့ဥမာပေါ့ကျွန်တော်တို့လူမှုဝန်ထမ်းအဖွဲ့အစည်းတွေကျွန်တော်တို့အလှူတွေတုတ်ချင်တဲ့ဒါနပြုချင်တဲ့အကူအညီပေးချင်တဲ့ဆိုတယောက်နဲ့တယောက်ဆက်သွယ်လို့ရအောင်ပေါ့အဲ့တော့တခြားတစ်ဘက်ကနေပြီးတော့ကြည့်လိုက်တဲ့အခါဆိုလို့ရှိရင်ဒါကအတူယူမှားစေတယ်နောက်ဆုံးမူးယစ်ဈေးဝါးကိုရောင်းဝယ်ဖို့အတွက်တော့မှအဲ့ဒီအင်တာနက်ထဲမှာတယောက်နဲ့တယောက်ချိတ်ဆက်လုပ်နေတယ်ဆိုတာကိုကျွန်တော်သိလိုက်ရပါတယ်ဒါတော်တော်လဲအန်ဒီရကြည့်တယ်လို့လဲခံစားရတာဒါလူငယ်တွေကတော့အဲ့ဒါကိုအခုမှသိရလားဆိုပြီးတော့ကျွန်တော်တော့အပြစ်တင်နေသေးတယ်ဟုတ်ပြီအဲ့တော့ခုနအချက်ကိုပြန်ပြီးတော့ပူကတ်ကြည့်လိုက်မှဆိုရင်အချိန်ကိုစီမံခန့်ခွဲမှုဒါကပါတယ်တူးချင်းနဲ့ပဲဆိုင်တယ်လို့လူငယ်တွေကပြန်ပြောပြပါတယ်သူတို့ကလည်းဖြောပြေးရေးဆိုတဲ့အချိန်ရှိတယ်ဒါပေမဲ့သူတို့ကအကန့်အသတ်ထားလိုက်တယ်သူတို့ကအောင်မြင်တဲ့လူတွေရဲ့ဘဝတွေကိုသူတို့ဒီ online ပေါ်မှာသူတို့အများအားကြည့်နေတာကိုကြည့်တော့ဘယ်သူပဲဖြစ်ဖြစ်ပါတကယ်အောက်ချေရပဲဖြစ်ဖြစ်ပုံမှန်တာမန်ကပဲဖြစ်အောင်မြင်အောင်လုပ်တဲ့လူတိုင်းဟာအချိန်ဖြုံးတာကိုလျှော့ကြရတယ်ဆိုတာသူတို့အလုံးတွေ့တယ်အဲ့တော့ဖြော်ပြေးခေါ်တဲ့ entertainment တွေမှာသူတို့အချိန်ကုန်မခံဘူးဘလောက်ပဲသုံးလဲဆိုရင်သူတို့တနေ့ကုန်ဟာသူတို့မှာအဲ့ချိန်ရဲ့ကျွန်တော်တို့စာပေလေ့လာမှုရဲ့အလုပ်ရဲ့တွက်လိုက်လို့ရှိရင်သူတို့မှာနောက်ဆုံး9နာရီပဲကျန်တယ်ကိုယ်ပိုင်အချိန်အဲ့ကိုယ်ပိုင်အချိန်9နာရီမှာ3နာရီကိုထပ်ပြီးတော့လေ့လာရေးစီးပွားမှုလုပ်တယ်2နာရီကိုသာကိုယ်ရေးကိုယ်တိုင်အနေနဲ့သုံးဆဲတာကိုတွေ့ရတယ်ဒါသူတို့စနစ်ကြတဲ့လူငယ်တွေမှာဒီလိုလုပ်တာပေါ့အဲ့တော့သူတို့သုံးသပ်နေတာကတော့ဒီမှာအချိန်ဖြုံးပြီးတော့ကိုယ်ပုံမဲ့ကိုတင်နေကြတယောက်နဲ့တယောက်အပြန်လာလှတယ်ငါဘာစားတယ်ငါဘာတောက်တယ်ဆိုတာကိုပဲပြောနေကြတဲ့လူငယ်တွေဟာတဲ့ရှေ့မှာနမူနာကောင်းကောင်းမရှိလို့လားလို့သူတို့ပြောပါတယ်ဘာလို့လူမှ100မှာ90လောက်ကကိုယ်ပိုင်အသိနဲ့မထိန်နိုင်ကြဘူးနောက်ဆုံးမှားတယ်ဆိုတဲ့ကိစ္စတော့မှားတယ်လို့မမြင်ကြဘူးအဲ့တော့ဒီလိုအချိန်ပြည့်ပေါ့နော်ဖြစ်လာတာသူတို့မှအတူယူရမယ့်လူတယောက်ရဲ့ဘဝနေမှုထိုင်မှုပုံတံတားတွေကိုသူတို့မတွေ့လို့လားသူတို့ကတော့ဝေဖန်ပါတယ်ဒီမှာတဲ့ကြောင်းတက်နေရတာဟိုကစားလူကြီးတွေခိုင်းလို့သာတက်နေရတယ်လူငယ်တွေကသူတို့ရဲ့စိတ်အားထက်သန်မှုနဲ့ရွေးချယ်တာတွေတော်တော်နေတယ်ဆိုတာကိုတွေ့ရတယ်အဲ့တော့ပြန်ပြီးချုပ်လိုက်လို့ရှိရင်တော့ကလေးတွေ လူငယ်တွေရည်ရွယ်ချက်မဲ့သွားတဲ့ပုံစံမျိုးကြိုးစားလိုစိတ်မရှိတဲ့ပုံစံမျိုးဘဝပုံစံတွေကိုလည်းကျွန်တော်တို့ပြောင်းလဲပေးရမှာဖြစ်တယ်လို့သူတို့အတွက်အားကြရမယ်နေ့စဉ်အချိန်ကိုစီမံခန့်ခွဲနိုင်မဲ့စွမ်းရည်မျိုးကိုပြည့်အောင်လဲဘယ်လိုပြေးကြမလဲကျွန်တော်တို့ဝိုင်းပြီးတော့စဉ်းစားကြရအောင်ပါအခုတော့လောလောဆယ်တော့ဒီလိုပါပဲရောက်တဲ့အရာတိုင်းမှာကိုယ်ပုံကိုရိုက်ပြီးတော့မျက်နှာဘေ ါဦးလို့တိုက်တွန်းပါရစေ။